မြမရန်စီကုမ္ပဏီခြံစည်းရိုးခန့်နေတဲ့ရမပင်မြို့နယ်ရွှေပန်းခိုင်ကျေးရွာအနီးကရွှေနှင်းစီတောင်မှာကျေးရွာပိုင်စကြက်မြင်းနဲ့ပလက်မြေတွေပါဝင်နေတဲ့ဆိုပြီးဒေသခံတွေကဒီနေ့မနက်တားမြစ်ကြတာပါ။အဲ့ဒီတောင်မှာအေက6000ကိုစီမံကိန်းနယ်မြေအဖြစ်မြမရန်စီကုမ္ပဏီက2016ခုနှစ်ထဲကလုပ်ပိုင်ခွင့်ရရှိထားတာဖြစ်ပါတယ်။ကုမ္ပဏီကခြံစည်းရိုးခတ်တဲ့နေရာတွေဟာမူလကကျေးရွာနဲ့သဘောတူသတ်မှတ်ထားတဲ့နေရာနဲ့မတူညီတဲ့အတွက်ကန့်ကွက်ခံနေရတာလို့ရမပင်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါခင်နှင်းကြီးကပြောပါတယ
်။ရန်စီကုမ္ပဏီကဧက6000ကျော်လပေါ်ပိုင်းကလေးကဧရိယာသတ်မှတ်ထားတာရှိတယ်။ဒါပေမလို့သူတို့ကခြံစည်းရိုးရဲ့ကျောင်းမိုင်းအပြင်မိုင်းဆိုပြီးတော့ဖွဲ့ပြားနေတာရှိတယ်။မူလဆောင်ရွက်တုန်းကခြံစည်းရိုးကအမျိုးပေါ့နော်။အခုကျတော့ဧရိယာထဲမှာပါပြီးတော့အသုံးမပြုသေးတဲ့မြေဧရိယာတွေရှိတယ်။အဲ့ဒီမြေဧရိယာတွေကိုစွန့်ပစ်မြေစာပုံဖို့ဆိုပြီးတော့ကုမ္ပဏီကထပ်ပြီးတော့ရကျင်တယ်။
စီမံကိန်းဧရိယာအတွင်းပါဝင်တဲ့လေယာမြေဧက200ကျော်အတွက်ညရာရော်ကြေးပေးဖို့ကြေးရွာသားတွေနဲ့သဘောတူညီချက်ရရှိတာဖြစ်တယ်လို့သိရပါတယ်။တဧကကို7,300ပေးဖို့ဒေသခံတွေကိုအလုတ်ကင်ပေးဖို့သဘောတူထားကြတာဖြစ်ပါတယ်။ညရာရော်ကြေးကိုပြီးခဲ့တဲ့လကတစ်ကြိမ်ဒီလမှာတစ်ကြိမ်10,000ပေးထားပြီးတော့ခြံစည်းရိုးခတ်ပြီးရင်နောက်ဆုံးတစ်ကြိမ်အဖြစ်10,000ထပ်ပေးဖို့သဘောတူထားကြတာပါ။ဒီနေ့မနက်မှာကုမ္ပဏီကရဲတပ်ဖွဲ့လုံခြုံရေးတွေနဲ့ခြံစည်းရိုးလာရောက်ခဲ့ရမှာဒေသခံတွေကတားမြစ်တာကြောင့်ခဏရထားပြီးနှစ်ဖက်စောင့်ကြည့်နေတဲ့အခြေအနေရှိရလို့ရွှေပန်းခိုင်ကျေးရွာသားကိုဝင်းမင်းထေကပြောပါတယ်။စီမံကိန်း area ဆိုပြီးကုမ္ပဏီကခြံစည်းရိုးခဲ့ရမှာမူလသဘောတူညီချက်မှမပါဝင်နဲ့ကျေးရွာရဲ့စကြက်မြေအေက600လောက်ပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့စကြက်မြေတွေကိုစီမံကိန်း area ထဲထည့်မယ်ဆိုရင်ဒေသဖွံ့ဖြိုးရေးအစအဦးတွေစောက်ပေးဖို့ကုမ္ပဏီဘက်ကတောင်းဆိုထားတယ်လို့ရွှေပန်းခိုင်ကျေးရွာအုပ်ချုပ်ရေးမှူးဦးစော်ထေကပြောပါတယ်။
ရရဖို့ဆိုရသည်ရပါဘူးအခုကသူတို့လောက်တာခေါင်းစဉ်ကတော့အဓိကသူကဟိုဆွေဆွေးလေးပါလေပုံမှန်ညှိကြတော့ရှိညှိနိုင်ခဲ့ရှိတယ်ဒီဟာအတွက်အတုံးကြမှာပေါ့ချိန်ကြမ်းလို့ပါတော့အဲ့ဒါလေးညှိနိုင်တယ်ညှိနိုင်ရပေါ့သူကမကြည့်လည်းရဘူးဆိုတော့
ဒေသခံတွေဘက်ကတောင်းဆိုချက်ကိုတစုံတရာအကြောင်းမပြန်ပဲအခုဒုတိယအကြိမ်လာတဲ့ပေါ်ထက်ကန့်ွက်တာလို့ကိုဝင်းမင်းထေကပြောပါတယ
်ပထမတုတ်ခတ်တုန်းကတံပိုက်လုံးနဲ့ခတ်တယ်ဗျာတံပိုက်လုံးနဲ့ခတ်တာကိုရရွာကနေပြီးတော့သွားပြီးတော့အဲ့လိုမျိုးပွင့်လင်းမြင်တာမှုချပြပြီးမှရရွာနဲ့ညှိနှိုင်းပြီးမှထပ်ခါပါလို့တခါပြောထားတယ်ဗျာအဲ့ဒါကိုရရွာကိုညှိနှိုင်းတိုင်ပင်ရဲမရှိဘူးနဲ့အခုကွန်ကရစ်တိုင်ပင်နဲ့ပါထပ်ပြီးခတ်နေတာဗျာ
လက်ရှိအခြေအနေတွေကိုစီမံကိန်းမြေယာရော်ကြေးပေးအပ်ရေးကော်မတီဥက္ကဋ္ဌစကိုင်းတိုင်းဒေသကြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဦးကန်စာမုံကိုအကြောင်းကြားထားတယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်နှင်းကြီးကပြောပါတယ်။ဝင်ကြီးဦးကန်စာမုံနဲ့မြမရစီကုမ္ပဏီကမန်နေဂျာကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။ရွှေနှင်းစီတောင်ဟာကျေးစင်တောင်နဲ့တောင်ခမောက်တို့အနီးမှာရှိရာဖြစ်ပြီးကျင်းဒီအဓိကထွက်ရှိတယ်လို့သိရပါတယ်။ဒီကုမ္ပဏီဖြစ်တဲ့မြန်မာရန်စီကုမ္ပဏီဟာကျေးစင်တောင်နဲ့စပယ်တောင်တွေမှာတက်ထုတူဖော်ရေးလုပ်ငန်းတွေကိုလှုပ်ကင်နေပြီးဝဇင်းတောင်မှာလည်းတက်ထုတူဖော်ရေးစမ်းသပ်မှုတွေလှုပ်ဆောင်ဖို့ကြိုးစားခဲ့ပါတယ်ရှင်။ကျွန်မဝေယမိုးမြင့်ပါ